မရိကန်စာနာဇင်းသမားဒန်နီဖက်စတန်ကသူ့မိသားစုနဲ့အတူအချိန်ပြည့်နေထိုင်ပြီးတဲ့နောက်မြန်မာနိုင်ငံမှာအချင်းကျနေစေဖြစ်တဲ့သတင်းသမားတွေအတွက်တကအချင်းကျနေသူအားလုံးအတွက်သူလုံနိုင်တော့လုံဆောင်သွားမယ်လို့ပြောကြလိုက်ပါတယ်စစ်ကောင်စီကပြန်လွတ်ပေးလိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ JFK အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီကနေ့မနေ့ပိုင်းရောက်လာပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒန်နီဖက်စတန်ကအဲ့လိုပြောကြားသွားတာပါသူပြန်လွတ်မယ်ဆိုတော့ကိုချိုးမသိခဲ့ပဲအဲ့ဒီနေ့ကသူ့ကိုခြေချင်းခတ်ဘာမှမမေးဘူးပြောမပြောဘူးမှားပြီးကားကြီးပေါ်တင်လိုက်ပြီးတဲ့နောက်အင်းစိန်ထောင်ကနေလေစိတ်ကိုခေါ်သွားခဲ့တယ်လို့ပြောပါတယ်လေစိတ်ကိုရောက်ပြီးနိုင်တော်ချပြီးတဲ့နောက်ရဲရာရှိသူရောက်ရှိလာပြီးသူ့ပေါ်ဆွဲဆူထားတဲ့ပြစ်မှုတွေကိုပြောဆိုခဲ့တယ်လို့အဲ့ဒါတွေအားလုံးကနေပြစ်ဒဏ်လွန်ကျင်းခွင့်ပေးတယ်လို့ပြောခဲ့တဲ့အကြောင်းဒန်နီဖန်ဆာကပြောကြပါတယ်သူပြန်လွတ်လာတာမှာအဓိကခန်းကဏ္ဍကပါဝင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဟောင်းဘေးရစ်ချန်ဆာကသူဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လေးချိန်တွေ့ဆုံခဲ့ပြီးပြောဆိုခဲ့တာတွေထဲမှာဒန်နီဖန်ဆာကိုပြန်လွတ်ပေးခြင်းအပြင်လူသားချင်းစာနာမှုဆိုင်ရာသဘောထားကိုပြသတဲ့လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တိုက်တွန်းပြောဆိုခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းကြေညာသွားခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ဒန်နီဖန်ဆာနဲ့သူ့ဖွဲ့စည်းဖြစ်တဲ့Richardson Foundation ကမြန်မာနိုင်ငံချစ်ဆိုင်ဝန်ထမ်းတူဖြစ်သူမှာအီးမိုးတို့ပြန်လို့အောင်လုပ်နိုင်ခဲ့တာမြန်မာနိုင်ငံအတွက် COVID-19 နဲ့လူသားချင်းစာနာမှုဆိုင်ရာတခြားအကူအညီကိစ္စတွေတိုးတက်မှုအနေနဲ့ရခဲ့တာတွေကို Mr. Richardson ကထည့်သွင်းပြောဆိုသွားခဲ့ပါတယ်